တော်တာရှင်ပါခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်နှစ်ပေါင်းများစွာကြိုးပမ်းလာခဲ့ကြတဲ့မြမအရေးလှုပ်ရှားသူတွေဖြစ်ကြပါတယ်ကနေဒါနိုင်ငံတော်ရွန်တိုမြို့မှာနေထိုင်နေတဲ့ဦးညွတ်လှပြည်ထောင်နိုင်ငံလန်ဒန်မြို့အခြေစိုက်ဘာမာဒီမိုကရက်တစ်ကွန်ဆန်အဖွဲ့ဒါရိုက်တာဦးမျိုးသိန်းနဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဘာမာတူဒေးအင်တာနက်သတင်းစာအေဒါချုပ်ဦးမြင့်လှိုင်တို့ဖြစ်ကြပါတယ်အခုကျွန်တော်တင်ပြဆွေးနွေးမယ့်အကြောင်းအရာမှာဒေါန်ဆန်းစုကြည်ကနေပြီးတော့သမရဦးသိန်းစိန်ကာကွယ်ဦးစေးချုပ်ဗိုလ်ချုပ်မိုးကြီးမင်းအောင်လှိုင်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးရွှေမန်းတို့နဲ့လေးပွင့်ဆိုင်တွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးကိုဆွေးနွေးကြဖို့ဖိတ်ကြားလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်။အဲ့ဒီဒေါန်ဆန်းစုကြည်ရဲ့ဖိတ်ခေါ်ချက်ကိုပြည်တွင်းကနိုင်ငံရေးပါတီခေါင်းဆောင်တွေကိုကျွန်တော်တို့ RFA ကနေဆက်သွယ်မေးမြန်းကြည့်တဲ့အခါမှာရရှိလာတဲ့ဖြေကြားချက်တချို့ကိုကျွန်တော်ဥစွာပထမဖွင့်ပြခြင်းပါတယ်ခင်ဗျ။ဒီမှာအခုစံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဒုတိယဥက္ကဋ္ဌဦးသေးဦးကပြောထားတာဖြစ်ပါတယ်။ဒီမှာနားဆင်ကြည့်ပါခင်ဗျာ။
ပြည်ပေါ်အခြေခံဥတွေကြီးလေးကြီးဆိုတဲ့ဥစ္စာဘလို့ကြီးသလဲတော့ကျွန်တော်မပြောတဲ့ပါတီစုံစနစ်ဖြစ်တဲ့အတွက်ပါတီအလုံးဆိုရင်တော့လည်းမဆိုးဘူးပေါ့အဲတပါတီတည်းကနေပဲသွားပြီးဆွေးနွေးမယ်ဆိုလို့ရှိရင်လည်းကျန်တဲ့ပါတီသဘောထားလည်းပဲပါတီစုံစနစ်ကိုလက်ခံတဲ့လူတွေကတော့လည်းတမျိုးမြင်မှာပေါ့နော
်အဲ့ဒါကတော့ပြည်ခိုင်ဖြိုးပါတီကဦးသေးဦးပြောသွားတာပါကျွန်တော်တို့ရခိုင်တိုင်းရင်းသားခေါင်းဆောင်ဦးအေးသာအောင်ကိုမေးမြန်းကြည့်တဲ့အခါမှာဦးအေးသာအောင်က
နိုင်ငံတော်မှာအကြီးကကြားတဲ့ပုဂ္ဂိုလ်တွေကိုယ်နဲ့သူရမြေဆွေးနွေးပြီးတော့သဘောထားကိုတိုင်းပြည်ကိုရှင်းပြရင်ကောင်းတယ်လို့ထင်ပါတယ်။ဆောင်ရအနေနဲ့လည်းကိုယ့်ရဲ့အမြင်နိမိရဲ့အမြင်ကိုနိုင်ငံတော်ကိုသူ့ပေါ်ပြီးတော့ပြောတင်တယ်
။အဲ့ဒါကဦးအေးသာအောင်ပြောသွားတာပါခင်ဗျ။အဲ့ဒါအပြင်တိုင်းရင်းသားစီးလုံးညီညွတ်ရေးပါတီခေါင်းဆောင်ဦးဟန်ရွှေကိုမေးမြန်းကြည့်တဲ့အခါမှာသူက
ဒီနိုင်ငံရေးဖြစ်စဉ်ရတဲ့ဘယ်အကြောင်းအရာဖြစ်ဖြစ်ဘယ် issue ဖြစ်ဖြစ်ပေါ့လေဒီလိုနဲ့တွားကြတာ哦เนาะအားလုံး all inclusive process ပေါ့လေတွားကြတဲ့ဟာမှာဒီလိုတိကျတွေ့ပြီးပြီးတော့ဒီလိုနဲ့အဲလုပ်တဲ့ဟာကပထမလမ်းကြောင်းလဲရှိနေပြီဆိုတဲ့ခါကြတော့ပေါ့လေဒီသွတ်တော်လမ်းကြောင်းနဲ့အညီပဲလုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်ခင
်ဗျတရားသားစီးလုံးညီညွတ်ရေးပါတီခေါင်းဆောင်ဦးဟန်ရွှေပြောသွားတာပါ SNLD ပါတီကဥခွန်ထွန်းဦးကိုမေးစမ်းကြည့်တဲ့ခါမှာသူက
SCP ကလည်းလွတ်တော်ရဲ့သဘောထားလွတ်တော်ရဲ့တပ်မတော်ရဲ့နောက်ပြီးတော့အစိုးရရဲ့ပါဝါလာကိုကျွန်တော်တို့ဟိုငင်းငင်းရေးဖွဲ့ပေးတဲ့စာအချက်လက်ထဲမှာလေအဲ့ဒီအတွက်လည်းအပြန်ကိုသူတို့ဆောင့်ကျင်တဲ့သဘောပါနောက်ပြီးတော့သူတို့သုံးသုံးလည်းလုပ်ထားတဲ့ကိစ္စဆိုတော့အဲ့ဒါလည်းပေါ့နောက်ပြီးဒီဘက်ကလည်းသူကပြောထားတာကဟိုလွတ်တော်ပြင်ပြည်တော်ပြည်တော်ညီလာခံရှိတယ်ဆိုတော့အဲ့ဒါဒီအကုန်လုံးသူပေါင်းစင်စားပြီးလောက်အောင်မယ်အဲ့တော့ပါတီပေါင်း30ကျော်ကလည်းအပြန်မှရှိနေတာကိုအဲ့ဒီမပါနဲ့တဲ့တမျိုးဖြစ်မှဆိုလို့ပြောကြည့်ရတာတော့
ဒါကတော့ SNLD ပါတီကဥခွန်ထွန်းဦးပြောသွားတာဖြစ်ပါတယ်ခင်ဗျအဲဒါအပြင်ကျွန်တော်တို့88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကိုလည်းပဲဆက်သွယ်မေးမြန်းကြည့်တဲ့အခါကျတော့
သဘောတူပါတယ်တချို့လုပ်ငန်းစဉ်တွေကကြော်ထွားပြလို့ရတယ်ဟိုတိုက်ပြတဲ့တကယ်စီမံရှိတယ်ဆိုရင်ကျွန်တော်တို့အဆုံးဖြတ်ပေးရမယ့်အရေးကြီးတဲ့ပုံကိုယ်တွေဟာနေညာမဆိုင်မဲနဲ့တော့တွေ့တင်ပါတယ်တွေ့ဖို့လိုအပ်တုန်းကလည်းတွေ့ခဲ့ကြတာပဲဒီချိန်ကတော့အားလုံးပါဝင်တဲ့နိုင်ငံရေးဖြစ်စဉ်ကိုကျွန်တော်သဘောတူပါတယ
်88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကပြောသွားတာပါအဲ့တော့အခုဒီနိုင်ငံရေးအဖွဲ့အစည်းတွေကပုံကိုယ်တွေအနေနဲ့ဒေါန်ဆန်းစုကြည်ရဲ့ဖိတ်ခေါ်ကမ်းလှမ်းချက်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်တွေကိုဘယ်လိုဖယ်ပုံရှိကြတယ်ဆိုတာသိရပြီးတဲ့နောက်မှာကျွန်တော်တို့ပြည်ပကနေပြီးတော့အကဲခတ်နေကြတဲ့ပုံကိုယ်တွေအနေနဲ့လည်းပဲဘယ်လိုများဒီကိစ္စပေါ်မှာရှုမြင်သုံးသပ်မိတယ်ဆိုတာဆွေးနွေးပြစေချင်ပါတယ်။ကဲဦးညွတ်လှအရင်စပြီးတော့ပြောပါလားခင်ဗျာ
။ဟုတ်ကျွန်တော်တို့အမြင်ကဒီဒေါန်ဆန်းစုကြည်ရဲ့ဒီတောင်းဆိုချက်ကတော့တိုင်းပြည်နဲ့ဒါပြည်သူလူထုကောင်းကျိုးအတွက်အမျှော်မြင်ကြီးကြီးနဲ့တောင်းဆိုတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့အဲ့လိုတောင်းဆိုလိုက်တဲ့အပေါ်မှာအစိုးရဘက်ကပြန်ကြားနေတာနဲ့အခုဖြစ်နေတဲ့ပြန်ကြားချက်တွေဟာတစ်ဖက်ကအတန်မတိရပဲနဲ့အာဏာရတဲ့ဘက်ကပြောကြားချက်တွေကိုပဲအဖြေကိုတိနေရတယ်လေဒါကြောင့်မို့လို့ဒီအဖြေမှန်ရဖို့အတွက်လမ်းလွဲသွားစေနိုင်တယ်လို့ကျွန်တော်မြင်ပါတယ်ဒီတော့ဘာလဲဆိုတော့ဒီလိုကျွန်တော်တို့တွေးဆုံခြင်းတဲ့သဘောထားကတဖက်နဲ့တဖက်ကဘယ်သူမှအနိုင်မရပဲနဲ့ဝင်းဝင်းဆိုတဲ့ပုံစံမျိုးနဲ့သွားတာမျိုးဖြစ်စီခြင်းတဲ့သဘောကိုဆောင်တယ်လို့မြင်ပါတယ်။ဒါပေမဲ့အာဏာပိုင်တွေရဲ့လုပ်ရက်ကတဖက်သက်ဒီလိုကြီးညာလိုက်တယ်ပြောဆိုလိုက်တဲ့အပေါ်မှာဒီအမြင်တွေကဝေဝါးသွားစီတယ်ပြည်သူလူထုဘက်မှာမလိုလားတဲ့အမြင်တွေကိုပေါ်စေနိုင်တယ်။နောက်ပြီးတော့ ကျွန်တော်တို့ဒီအခြေခံဥပဒေနဲ့ပတ်သက်လို့လည်းပြုပြင်ပြောင်းလဲဖို့ဆိုတာကဒေါအောင်ဆန်းစုကြီးလည်းအပြင်မှာပြောနေပါတယ်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအဓိကဖြစ်တယ်သူတို့ရဲ့သဘောဆန္ဒကပြည်ပြင်းနဲ့ဒီမိုကရေစီတန်းချောင်းကိုသွားကျင်နေပြည်သူကိုပဲဥတည်မယ်ဆိုလို့ရှိရင်တော့ပိုကောင်းမယ်ဆိုတဲ့သဘောထားရှိပါတယ်ဒါကြောင့်မလို့အဓိကကတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အပေါ်မှာမူတည်နေတယ်ဘာကြောင့်လဲဆိုတော့စစ်တပ်က25ရာခိုင်နှုန်းဝင်ထိုင်ထားတဲ့အတွက်ဒီ85ရာခိုင်နှုန်းကျော်မှပြင်လို့ရမယ်ဆိုတဲ့အနေထားဘလို့မှကြော်ဖြတ်လို့ရနိုင်မှာမဟုတ်ပါဘူး။ဒါကြောင့်မလို့ဒီခေါင်းဆောင်တွေကဘာပဲဖြစ်ဖြစ်အရင်ဆုံးတွေးဆုံဆွေးနွေးညှိနှိုင်းပြီးတော့မှတိုင်းပြည်ရဲ့အနာဂတ်ကောင်းကျိုးအတွက်ကိုအကောင်းဆုံးဖြစ်အောင်ဆောင်ရွက်ခြင်းနဲ့သဘောထားလို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဟုတ်ကဲ့။ဟိုဒေါအောင်ဆန်းစုကြည်ကတော့သူပြောသွားတဲ့အထက်မှာဒီတက်မတော်ကိုစလဲ25ရာခိုင်နှုန်းနဲ့ပေါ့နော်။အဲတချို့တစ်ဘက်ကများဟိုသူ့ကိုထောက်ခံလာမလားဆိုတာလေးတစ်ချက်ကျွန်တော်တို့သတိထားမိလိုက်ပါတယ်။ကဲပြောပါအောင်ခင်ဗျဦးမျိုးသိန်းကရောဒီကိစ္စပေါ်မှာဘယ်လိုများရှုမြင်မိသွားသလဲ။ဦးမျိုးသိန်းရေ
ဟုတ်ကဲ့ကျွန်တော်အနေနဲ့ဆိုလို့ရှိရင်ဒါကဖြစ်တဲ့နေကိစ္စလို့ထင်ပါတယ်ခင်ဗျ။ဘာလို့လဲဆိုတော့ဒီတပ်ပြီမှာအရေးကြီးတဲ့ပုံကိုလေဒါမြန်မာပြည်ကောင်းချိုးအတွက်ပဲလေအဲ့အတွက်ကိုအလွတ်သဘောပဲဖြစ်ဖြစ်ဘလို့နည်းနဲ့ပဲဖြစ်ဖြစ်တွေ့ဆုံဆွေးနွေးရဆိုတာကတော့ဒါအကောင်းဆုံးပါပဲ။ဒါလောက်ကတော့အကောင်းဆုံးပါပဲ။ဆိုတော့အရင်ဆုံးပေါ့ပုံမှန်လည်းအမြင်ချင်းဖွင့်ကြပြီးတော့တချို့မှာတကယ်ကိုဟိုအဆုံးဖြတ်ပြီးနိုင်တဲ့ပုံကိုတွေ့ဆုံတွေ့နေတာတော့အကောင်းဆုံးပါဒီကဒီတက်မတော်ကောင်းဆောင်တယောက်ဖြစ်တဲ့ပုတ်တုံးကြီးမရအောင်ပါလေသူကိုယ်တိုင်လည်းဒေါက်တာဆုကြီးနဲ့တွေ့ခနဲ့အချိန်ရောက်ပါပြီနောက်တစ်ဆက်ကတန်းဒီကဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားမယ်ဆိုလို့ရှိရင်ဒီတက်မတော်ကောင်းဆောင်တွေနဲ့လည်းဒေါက်တာဆုကြီးလိုတကယ်အမျိုးသားကောင်းဆောင်တယောက်နိုင်ငံတကာကောင်းဆောင်တယောက်အနေနဲ့တွေ့ဆုံဖို့နောက်သမရဝိသိန်းစိန်နောက်ဦးရှင်မန်းနောက်ဟိုလေးဖက်တွေ့ဆုံဖို့ဒါတွေကတော့မနောက်နေပဲနဲ့အများဆုံးတွေ့ဆုံဖြစ်တဲ့အခြေအနေရောက်နေပြီဆိုတော့ဒီကတော့သင်ပြတယ်ခင်ဗျာ
ဟုတ်ကဲ့ဦးမြင့်လှိုင်အောင်ခင်ဗျာပြောပါဦ
းဟုတ်ကဲ့ခင်ဗျာဒေါ်အောင်ဆန်းစစ်ကြီးကနေပြီးတော့ပေါ့နော်အခုဟလာဒီတိုင်းပြည်ရဲ့ထိတ်တိုင်းကောင်းဆောင်နေနဲ့အဲသူနဲ့တွေ့ဖို့တောင်းဆိုရဲဆိုတဲ့သတင်းကြားလိုက်ရတဲ့အခါကျတော့အဲတတားချင်းမှာကျွန်တော်ဟိုသတိရမိတာတစ်ချက်ရှိပါတယ်အဲ့ဒါဘာလဲဆိုတော့အစိုးပိုင်းကကျွန်တော်တို့ရထားတဲ့သတင်းတွေရဲ့လမ်းကြောင်းကနေပြီးတော့ဟိုလက်ရှိဖြစ်နေတဲ့အခြေအနေကအတော်လေးအော်တန်တလေးဝေးကွာသွားသလိုဖြစ်တယ်လို့ခံစားရပါတယ်။ဘာကြောင့်လဲဆိုတော့အစိုးရရတဲ့သတင်းတွေကအဲဒီ2008ကိုအတိုင်းတာတစ်ခုထိဟိုပြင်နိုင်တယ်ပေါ့နော်။ဖွဲ့စည်းပုံကိုပြင်ပြီးတော့ဟိုအခြေအနေတစ်ခုဟိုပြည်လဲတဲ့အခြေအနေတစ်ခုဖြစ်အောင်လို့သွားမယ်လို့ဟိုကျွန်တော်ကြားထားပါတယ်။ဒီတော့အခုနောက်ဆုံးဖြစ်တဲ့ဖြစ်ပေါ်ချက်တွေတော့ဆန်းစုကြည်ကလည်းဟလာဆက်ပြီးတောင်းဆိုတဲ့အခါမှာကြည့်ရတဲ့ပုံစံကတော့ဒီဟလာကြံ့ခိုင်ပွင့်မျိုးကြီးရဲ့စစ်တပ်ရဲ့လက်ရှိအစိုးရရဲ့ကြားထဲမှာသဘုံတရားဟိုအခက်အခဲတွေရှိနေတော့မြင်ပါတယ်ဆိုတော့အဲ့လိုအခက်အခဲတွေဖြစ်တဲ့အခါမှာဟလာအခုဒီပြည်တွင်းကပေါ့နော်ပုံကုန်များပြောသွားသလိုဟလာဘသူကြောင့်ဘဝကြောင့်စသဖြင့်ဟာဘသူပါလို့မဖြစ်ဘူးဖြစ်တယ်လို့ပြောနေမဲ့အစားဟလာဒေါ်အောင်ဆန်းစုကြည်နဲ့ခုနပြောတဲ့ထိတ်မှန်တဲ့ပုံကိုယ်တွေတွေ့လိုက်တဲ့အခါမှာဒီကိစ္စကိုဘလို့သွားမယ်ဆိုတဲ့အဖြေတစ်ခုရနိုင်မယ်လို့မြင်ပါတယ်အဲ့ဒါကြောင့်မလို့အာတွေးဆွန်ဆွေးနွေးပြီးတော့အခြေချတဲ့လို့တွေးမိပါတယ်ခင်ဗ
ျစောစောတုန်းကပြည်ခံဖြိုးကဥထေးဦးလို့ပြောသွားသလိုလားသက်ဆိုင်တဲ့ပါတီတွေအဖွဲ့အစည်းတွေအကုန်လုံးလူပုဂ္ဂိုလ်တွေအကုန်လုံးပါဝင်လာဖို့เนาะအားလုံးပါနိုင်တာမျိုးဆိုလို့ရှိရင်တုံတန်ယုံအချိန်နဲ့လှုပ်လို့ရကြင်ပါလေရမှာပေါ့အချိန်အများကြီးလိုမယ်လို့ယူဆကြရှိတာပေါ့လေကဲဥညွန့်လှောက်ဘယ်လိုသဘောရလဲခင်ဗျ
ဒီအခြေအနေတွေကဒီအားလုံးပါဝင်နိုင်တဲ့ဆွေးနွေးမှုမျိုးဖြစ်ဖို့ဆိုတာကအဲ့ဒါကိုလုပ်မယ်ဆိုရင်ထိပ်ပိုင်းခေါင်းဆောင်တွေကခုနသူတို့အာဂျင်နာတွေလောက်ရမယ်အစီအစဉ်တွေချက်မှတ်ဖို့လိုတယ
်ဟုတ်ကဲ့
ကျွန်တော်အဲ့လိုမြင်တယ်ဒါကြောင့်မို့လို့တွေးမယ်တွေးမယ်ဆိုတာဒီတိုင်းသွားပြီးတော့ကျွန်တော်တို့လဖေးဝိုင်းတွေးသလိုမျိုးတွေးလို့ရတာမျိုးမဟုတ်ဘူးနိုင်ငံအတွက်တကယ်အရေးကြီးတဲ့ကိစ္စတွေကိုဆောင်ရွက်ရတဲ့နေရာမှာဒီထိပ်ပိုင်းဆိုင်ရာအာဏာပိုင်းအဖွဲ့အစည်းတွေရဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့ဆွေးနွေးတဲ့နေရာမှာပုံစံနေစီစဉ်ချမှတ်ဖို့လိုတယ်အဲ့ဒီလိုစီစဉ်ချမှတ်ထားတာမရှိဘဲနဲ့ဆိုရင်ဆွေးနွေးတဲ့ဟာတွေကအချိန်နေနှောင်းပြီးတော့အလဟဒဖြစ်သွားနိုင်တယ်ဒါကြောင့်မို့လို့ကျွန်တော်တို့ကဒီလိုဆွေးနွေးမယ်ဆိုလို့ရှိရင်ပုံစံနေစီစဉ်ချမှတ်နိုင်ဖို့အတွက်တွေးဆမှုလိုတယ်လို့ပြောတယ်လို့ကျွန်တော်ကယူဆပါတယ်နောက်ပြီးတော့ဒီမှာကာကွယ်ရေးဦးစီးချုပ်ရဲ့အခြေခံပြင်ဆင်ရေးအတွက်မှာတကယ်တမ်းပူးပေါင်းပါဝင်ဆောင်ရွက်လိုတဲ့ပုံစံမျိုးရှိဖို့လဲလိုတယ်လို့ဆိုတာအကြိမ်ကြိမ်ပြောပြီးသားဖြစ်တယ်စစ်တပ်အနေနဲ့ကလင်းနန်ဓာတ်ထစ်ပုံစံမျိုးမဖြစ်ရအောင်ဒါကိုကြိုတင်ညှိနှိုင်းလိုချင်တဲ့သဘောရှိတယ်နော်တမရော်လာအမိတမရော်လာအဖဆိုတဲ့ပုံစံကနေပြည်သူသားလင်းပြည်သူသားပြည်သူသားလင်းအဖဆိုတဲ့ပုံစံကိုပြောင်းလဲဖို့အတွက်လဲလိုအပ်နေပါတယ်
ဟုတ်ကဲ့ခင်ဗျာဦးမျိုးသိအောင်ပြောပါဦး
ဟုတ်ကဲ့ခုနပြောသွားသလိုပေါ့နော်ဒီဥစ္စာတွေးရကတော့အများဆုံးတွေးတင်တယ်လို့ကျွန်တော်လည်းမြင်တယ်လေဆိုတော့ဒီတက်မတော်ကောင်းဆောင်အနေနဲ့အထူးသဖြင့်ဗိုလ်ချုပ်မူမင်းအောင်ဟိုင်ပေါ့ဒေါက်တာဆုကြည်နဲ့တခါမှမတွေ့ကြသေးဘူးဆိုတော့တက်မတော်နဲ့ဒီကျွန်တော်တို့ဒီအတိုက်ခံကောင်းဆောင်အနေနဲ့ကတော့အများဆုံးတွေးတင်တယ်လေဆိုတော့ဒါကစစ်တဲ့ကိစ္စပါနောက်တစ်ချက်ကခုနပြောသလိုပေါ့တိုက်ပြည်မှာကတိုင်းသားကိစ္စတွေကအရေးကြီးဆုံးဆိုတာလက်ခံပါတယ်ဆိုတော့အားရည်ကလည်းဖြည့်ရှင်းဖို့ဖြည့်ရှင်းရမယ့်ကိစ္စတွေပါဒါတွေဖြည့်ရှင်းဖို့အတွက်ကိုကုနာကကြီးလေးကြီးပေါ့နော်အများဆုံးတွေ့ဆုံပြီးတော့ကုနာကကတော့ဆွေးနွေးမဲ့အကြောင်းအရာတွေဖြစ်တဲ့အကြောင်းအရာတွေအားရည်ကိုအရင်ဆုံးပေါ့ပုပ်ပွေလင်းလင်းရင်းရင်းနဲ့ဆွေးနွေးသင့်တယ်နော်ဒီဒါလောက်ကတော့ဖြစ်ဖို့ဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဟိုစောစောကပြောသွားတဲ့ဇာတ်ရည်တိုင်းမှာပေါ့နော်ဟိုကုနာကဥထေးဥတွေပြောသွားတဲ့ဇာတ်ရည်မှာဒီ NLD ပါတီတခုတည်းကနေပြီးတော့အခုလိုလှုပ်နေတာဟိုသူတို့ကလက်မခံနိုင်ဆိုတော့ကျန်တဲ့နိုင်ငံရေးပါတီတွေကဘာဖြစ်လို့မလှုပ်ရှားဘူးလို့ဆိုတာလည်းပဲတချို့ကမေးလာကြတာပေါ့နော်တော့တချို့ကတော့လည်းဒါ NLD ပါတီကတော့ဒီအတိုက်အခံပါတီတွေထဲမှာအင်အားကြီးဆုံးပါတီကြီးဖြစ်နေတဲ့အတွက်ကြောင့်သူကဥဆောင်လှုပ်နေတယ်လို့လည်းပဲပြောနေတာပဲအဲ့တော့ဒီအခြေအနေတွေပေါ်မှာဆက်ပြောပါအောင်ခင်ဗျကိုဦးမြင့်လိုက်ပြောပါအောင
်ဟုတ်ကဲ့သူကဒီမှာဟိုတန်ပြန်ပြီးတော့ဟိုမေကွန်ထုတ်ဆရာရှိတာပေါ့နော်မအုပ်ထူကပြောခဲ့တယ်ဟလာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတခုတည်းနဲ့ဟိုတွေ့တာကဟိုတိတ်ပြီးတော့ဖဲမဖြစ်ဘူးပေါ့နော်ဟလာဆိုတဲ့ပုံစံမျိုးပြောတဲ့အခါကျတော့ဒါဆိုလို့ရှိရင်2010ရွေးကောက်ပွဲပြီးတော့ဒေါအောင်ဆန်းစုဟလာဒေါအောင်ဆန်းစုကြည်ပြန်လွတ်လာပြီးတဲ့အခါမှာဟလာ2010ရွေးကောက်ပွဲဖြစ်အောင်လုပ်ခဲ့တဲ့စသဖြင့်အဲ့ဒီကိစ္စတွေမှာဘာကြောင့်မလို့အစိုးရကဒေါအောင်ဆန်းစုကြည်တယောက်ထက်နဲ့ဆွေးနွေးခဲ့တာလဲဆိုတာပြန်ပြီးတော့မေးခွန်းထုတ်ရှာဖြစ်လာတယ်လေနောက်တစ်ခုကတိုင်းရင်းသားကိစ္စကိုပြောတဲ့အခါမှာတိုင်းရင်းသားတွေနဲ့ဟလာကျွန်တော်ဒီအပြစ်ခတ်ရက်ဆဲဖို့ပေါ့နော်ငြိမ်းချမ်းရယူဖို့ဆွေးနွေးပွဲတွေကနောက်ဆုံးအခြေအနေမှာတင့်နေတယ်လို့ကျွန်တော်နားလဲတယ်နားလဲတော့ဒီတိုင်းရင်းသားတွေဘက်ကဟိုအတော်နေထွက်လာတာကဘာလဲဆိုတော့ဟလာတက်ဖက်ကနေပြီးတော့နောက်ဆုံးဟလာငြိမ်းချမ်းပြီးတော့ဟလာလက်နက်ချဖို့အထိပြောလာတဲ့ပုံစံမျိုးဆိုတော့ဟိုအပြင်စကားတွေကျွန်တော်ကြားလာတာရှိတယ
်။
ဒီရက်ဒီခါကျတော့တိုင်းသားအရေးမှာကလည်းတစုံတရာမပြည့်လဲသေးဘူး။ဟလာနောက်တစ်ခါခုနပြောတဲ့ပြုပြင်ပြောင်းလဲရေးသွားမယ်ဆိုတော့ဟလာစစ်တပ်ဘက်ကသတင်းရက်ကွက်ကထွက်လာတဲ့လမ်းကြောင်းပေါ့နော်လမ်းကြောင်းကလည်းအခုလောလောဆယ်မှာသွေးဖီနေတဲ့ပုံစံမျိုးဖြစ်နေတယ်ဖြစ်နေတော့တိုင်းပြည်မှာပြန်ကြည့်မယ်ဆိုရင်ဟိုလာစစ်တပ်ရှိမယ်နိုင်ငံရေးပါတီရှိမယ်တိုင်းရင်းသားရှိမယ်အစိုးရရှိမယ်ဆိုတော့အဲ့ဒီလိုမျိုးပေါ်တော့အရေးပါတဲ့လူ၄ယောက်တွေ့လိုက်တာဟာကျွန်တော်ထင်တယ်တိုင်းပြည်အတွက်ကဟိုဘာမှဆော့ရုပ်နိုင်တဲ့အကြောင်းရှိဖို့မမြင်ဘူးလေတကယ်လို့စံခိုင်ဖွံ့ဖြိုးရေးပြောမယ်ဒေါက်တာဆန်းစုကြည်နဲ့ပဲတွေ့တယ်ကျန်တဲ့ပါတီတွေနဲ့မတွေ့ဘူးဆိုတော့ဥမာဆိုတော့လက်ရှိအစိုးရကစံခိုင်ဖွံ့ဖြိုးရေးအစိုးရပဲလေဟလာနောက်တစ်ခါလက်ရှိဒီလွှတ်တော်ကလည်းချက်ခံဖွံ့ဖြိုးရေးလွှတ်တော်ပဲလေဒါဒီလိုပဲပြောရမှာပေါ့နော်ဆိုတဲ့အခါကျတော့နောက်တစ်ခါစစ်တပ်ကလည်းချက်ခံဖွံ့ဖြိုးရေးနဲ့ပတ်သက်နေတဲ့ပုံကိုယ်တွေပဲလေဆိုတဲ့အခါကျတော့အဲ့လိုပုံကိုယ်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့တာကကျွန်တော်ထင်တယ်မှားမယ်လို့တော့မထင်ဘူးတိုင်းသားအရေးမှာလည်းဟိုပေါ့တိုင်းရင်းသားအခုဒီငယ်ငယ်မှဟာလာမလူတာမလုံးတာဖြစ်နေတဲ့အချိန်ဒီမှာခုနတွေးဆမွေးရနေပြီးတော့ခုနပြောသလိုဟာလာအပြစ်ခတ်ရက်ဆဲကိုအရင်လုံးမလားနိုင်ငံရေးဆွေးနွေးပွဲကိုအရင်လုံးမလားဟာနောက်တစ်ခါဒီအားလုံးပါတဲ့ပေါ့နော် all inclusive ညီလာခံတစ်ခုကိုပြန်လုပ်မလားဆိုတာမျိုးကို frame တစ်ခုပေါ့နော်ခုနအရေးကြီးတဲ့ပုံစံလေးတွေ့ပြီးတော့ဟာလာဟိုလုပ်ငန်းပုံစံလေးတစ်ခုချပြီးတော့ဆက်သွားမယ်ဆိုရင်2015မတိုင်ခင်မှာတစုံတစ်ခုဖြေလည်နိုင်နိုင်မှုရှိတယ်အဲ့လိုမသွားဘူးဆိုလို့ရှိရင်ဟာလာပြည်ပမှာလည်းခုနတို့မတည်ငြိမ်မှုတွေကလည်းအများကြီးရှိတယ်လေအဲ့လိုဒီတိုင်းပြည်ကပြောင်းလဲခါစပေါ့နော်ကျွန်တော်ဒီဟိုဒီနုနုနဲ့နဲ့အချိန်အတွင်းမှာပြည်တွင်းကမတည်ငြိမ်တာနဲ့ဟိုတခြားပြဿနာတွေနဲ့အားလုံးပေါင်းပြီးတော့အခုနိုင်ငံရေးပြဿနာပါဖြစ်သွားမယ်ဆိုရင်ကျွန်တော်သတိတည်ဆဖြစ်လာတဲ့ဒီမိုကရေစီပြည်ပြောင်းလဲရည်အတွက်ဟိုရှေ့ဆက်သွားဖို့အရန်ခက်သွားပါလိမ့်မယ်ဒီတော့အဲ့လိုပြဿနာတွေခြေလှယ်ဖို့ကခုနတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအရေးကြီးတဲ့ပုဂ္ဂိုလ်တွေဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့အဖြေချတာအကောင်းဆုံးဖြစ်မယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
အေးဗျာအခုဒီမကြခင်ရဲ့ပိုင်းအတွင်းကပဲလေဒီသမရရဲ့ပြောခွင့်ရပုဂ္ဂိုလ်ကဒါဒေါ်စုရဲ့အရင်စကားကိုရည်ညွှန်းပြောသွားတာတွေ့တယ်ဗျာဒီ
ရ
ကထွတ်တော်မှာလာပြင်ရမယ်ဆိုတဲ့စကားမျိုးပြောသွားတယ
်ဟုတ်တယ်
အဲ့ဒီလိုဆိုရင်ကျွန်တော်တို့ကထောက်ပြခြင်းနဲ့နော်ဝေးခီးစဉ်တစ်ခုမှာအဲ့ဒီအာနာပိုင်နေကပဲလွတ်တော်မှာမဲခွဲဆုံးဖြတ်ရင်ရှုံးမှာပဲဆိုတဲ့စကားကိုပြောသွားတယ်နော်အဲ့ဒီတော့အခုကဒီကိုပြောခဲ့တဲ့ဇာတ်ရည်ရဲ့ဒီဇာတ်ရည်ရဲ့အခြေခံကိုပြန်ပြီးတော့သုံးသပ်မယ်ဆိုရင်ဒါကြောင့်မလို့ကျွန်တော်တွေ့ကျင်နေပြောနေတာဒီအခြေအနေကတမ်းမတော်တဲမှာလဲဒီ hardliner အုပ်စုတွေကရှိနေတဲ့အတွက်ပြင်ဆင်ပြောင်းလဲရေးကိုလုပ်မယ်ဆိုရင် ကုန်းကပြောတယ်စစ်တပ်က25ရာခိုင်နှုန်းပါတယ်85ရာခိုင်နှုန်းကျော်မှဖြစ်မယ်အဲ့ဒါနဲ့တင်မပြီးသေးဘူးတန်း60ရှိတဲ့လူလူရဲ့50ရာခိုင်နှုန်းထောက်ခံမှုရှိမယ်ဆိုတော့ဒါကြီးတွေကပြင်ဖို့အင်မတန်မှခက်တယ်ဟာဖြစ်တယ်နောက်တစ်ခုကဒီ article 7ကိုလည်းမပြင်မဲနဲ့ဒီယာကြီးကိုလုံးလို့ကိုမရတဲ့သဘောရှိနေတယ်အဲ့ဒီအခက်အခဲအကြက်တဲတွေကသူတို့ဒီအာဏာပိုင်အဖွဲ့တွေကပဲပြောနေတဲ့စကားတွေဖြစ်တယ်ဒီမကြခင်ကပဲဒီဦးထေးဦးကလည်းရာဇသံပေးလိုက်တာပဲဒီအခြေခံဥပဒေကိုပြင်ဆင်အသစ်ပြန်ရေးဆွဲမယ်ဆိုလို့ရှိရင်တော့တိုင်းပြည်ဟာအခြေအနေဆိုးဝါးတာတွေဖြစ်ကုန်မှာလို့လွတ်တော်ဟာဘာဖြစ်မှညာဖြစ်မှာလို့ပြောတဲ့အတွက်ပြည်သူမှာဝေဝါးစီတယ်နောက်တစ်ခါဒီတပါရီရဲနဲ့တွေးလို့နော်ဖြစ်တယ်ဆိုတဲ့အကြောင်းတရားကိုလည်းကျွန်တော်တုံ့ပြန်ညင်တာကဒီတပါရီရဲနဲ့ပဲတွေးပြီးတော့ကြိုးပမ်းအောင်မြင်ခဲ့တာတွေကအမြောက်များရှိတယ်ဗျအဲ့ဒါကြောင့်မလို့တကယ်တမ်းထိရောက်တဲ့တိုင်းပြည်ရဲ့ကိုစားပြုတဲ့အဖွဲ့အစည်းတွေလူလူလူတန်းစားအရရက်ကနေပြီးတော့တစ်ခုချင်းတစ်ခုချင်းတွေးပြီးတော့ကြိုးပမ်းသွားပြီးတော့အောင်မြင်ခဲ့တာတွေအများကြီးရှိပါတယ်အစစ်အစိုးရကိုယ်တိုင်လည်းဒီနည်းနဲ့ပဲကြိုးပမ်းအောင်မြင်ခဲ့တာတွေရှိပါတယ်ဒါကြောင့်မလို့အဲ့ဒီအောင်မြင်မှုတွေကိုအခြေခံပြီးတော့ခုလုံးမဲ့ကိစ္စမှာလည်းတာဝန်အရှိဆုံးပုဂ္ဂိုလ်တွေနဲ့အရင်ဆုံးကြိုတင်ညီနိုင်တွေးဆုံပြီးတော့စီစဉ်ချမှတ်မယ်ဆိုရင်ဒီလုပ်ငန်းစဉ်တွေကပိုချော့ပြီးတော့အဆင်ပြေသွားလိမ့်မယ်ဘာကြောင့်လဲဆိုတော့ဒါကတိုင်းပြည်ကောင်းကျိုးအတွက်နှစ်ဖက်စလုံးကစေတနာမှန်နေဆိုရင်မတွေ့နိုင်စရာအကြောင်းကိုမရှိဘူးအခုကဒီရစာပို့လိုက်တယ်ဟိုကကြေညာရဲထုတ်လိုက်တယ်ဆိုတော့ဒါကပြည်သူလူထုကိုဝေဝါးသွားစေတဲ့သဘောမျိုးလို့ကျွန်တော်အမြင်တယ်အဲ့ဒီလိုမျိုးမဖြစ်စေချင်ဘူးဗျကိုအချင်းချင်းပဲဗျာတိုင်းပြည်ကောင်းစားရေးလုပ်တယ်ဆိုလို့ရှိရင်ခေါ်ကြပြုကြအေးဘာကြောင့်လဲခမရဘာကြောင့်တွေ့ကျင်တာလဲဘယ်အကြောင်းတရားတွေပေါ်မှာမူတည်ကျင်တာဒီလိုမျိုးလုံမှာပေါ့ပြည်သူကိုအခုနကပြောတယ်ကိုယ့်လက်ထဲမှာအတန်လွင့်ယုံကြည်ရှိတယ်ကို့မှာပြောပိုင်ခွင့်အာဏာတွေရှိတယ်ဆိုပြီးတော့ပြောချလိုက်တဲ့ခါမှာပြည်သူကဇဝေဇဝါတွေဖြစ်တာတွေအများကြီးဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်ဒီအဖြစ်မျိုးမဖြစ်စေလို့
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့အဲ့တော့အခုဦးညွန့်လာပြောသွားတာရောကဲကန့်ကွက်စရာရှိသေးလားခင်ဗျဦးညွန့်သိရင်ပြောပါအောင်ဗျဟု
တ်ကဲ့ကန့်ကွက်စရာမရှိပါဘူးဘာကြောင့်လဲဆိုတော့ဒါသိကောင်းပါလေနောက်တစ်ချက်ကဒီတက်ဘရော့ကောင်းဆောင်မှာသူသဖြင့်တက်ဘရော့ကောင်းဆောင်တယောက်အနေနဲ့လည်းသူတို့ရဲ့ရည်တည်ချက်ကိုပြည်သူတွေကိုပေးပိတ်တဲ့အချိန်လည်းရောက်ပြီတော်တော်ဆက်စုကြည်လည်းအဲ့လိုတစုံတရာကိုရှင်းရှင်းလင်းလင်းနည်းနည်းသိကျင်တဲ့အခြေအနေရှိမယ်လို့ကျွန်တော်သုံးသပ်တယ်လေ။ဆိုတဲ့အခါကျတော့နောက်ဒီလက်တော်တွင်နိုင်ငံရေးတစ်ခုတည်းမြန်မာပြည်ကမဟုတ်ပါဘူး။မြန်မာပြည်ကလက်တော်တွင်လက်တော်ပနိုင်ငံရေးအကုန်လုံးရှိပါတယ်။ဆိုတဲ့အခါကျတော့ဘယ်ပါတီနဲ့တွတ်ဆိုတာချက်တော်ဆက်စုကြည်ကဒီမြန်မာပြည်မှာဟောတကယ်ကမ္ဘာပေါ်မှာဩစာတက္ကမရှိတဲ့ပုဂ္ဂိုလ်တယောက်ပါ။ဆိုတော့တော်ဆက်စုကြည်လို့ဒီမိုကရေစီကောင်းဆောင်တယောက်ရဲ့နောက်တက်မတော်ကောင်းဆောင်ရဲ့နိုင်ငံတော်သမရရဲ့လက်တော်ဥက္ကဋ္ဌရဲ့တွေ့တဲ့ဟိစာကတော့ပြည်သူတွေအကျိုးဖြစ်မဲ့ကိစ္စပဲ။ဒါအများဆုံးတော့တွေ့သင့်တယ်ပြောင်းစီစဉ်တဲ့နဲ့ပြည်သူတွေအကျိုးရှိမဲ့ကိစ္စဆိုလို့ရှိရင်ဒီပေါင်းနေကိုကစီးမြင့်နေဆိုတာမလိုပါဘူးအစောဆိုင်ရာဖြစ်ချင်တယ်ဆိုလို့ရှိရင်ဖြစ်အောင်လုပ်လို့ရပါတယ်ဆိုတော့ဒါကိုအများဆုံးဖြစ်အောင်တော့လုပ်တင်တယ်တက်မတော်ကောင်းဆောင်တွေရောသမရကြီးရောအားလုံးပေါ့နော်ဒေါက်ဆက်စုကြီးနဲ့အများကြီးတွေ့ပြီးတော့လက်ရှိမြန်မာနဲ့ဖြစ်နေတဲ့အခက်အခဲတွေကြော်လွန်အောင်ငြိမ်းချအောင်ဖြေရှင်းတင်တယ်အခြေချတင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ပါပြီခင်ဗျာအဲ့တော့ကျွန်တော်တို့အခုရထားတဲ့အချိန်ကနည်းလာပြီဆိုတော့ကျွန်တော်ညီကုန်းပိုင်းအနေနဲ့ပြန်အနှစ်ချုပ်ပြီးတော့ပေါ့နော်ကိုပြောကျင်တဲ့စကားလေးတွေကိုလိုရင်းကိုတယောက်10မိနစ်စီလောက်ပြောလို့ရပါသေးတယ်အဲ့တော့ဥညွန့်လာပဲစပြောမလားခင်ဗျာ
အေးဒီလိုပါကျွန်တော်တို့တက်မတော်ကလည်းတိုင်းပြည်နဲ့ပြည်သူလူထုကိုကောင်းစားစေချင်တယ်လို့ဆိုတယ်ဒီတစ်ဖက်ကနိုင်ငံရေးအင်အားစုတွေကလည်းကောင်းစားစေချင်တယ်လို့ဆိုတယ်ဆိုရင်အားလုံးကစိတ်ထားစေတနာမှန်ကန်စွာနဲ့ပြည်သူဘက်ကိုမျက်နှာမူနိုင်တဲ့ပုံကိုယ်တွေဖြစ်ကြတယ်ဆိုရင်တွေ့ဆုံဆွေးနွေးအပြေရှားခြင်းဒီသာလင်အောင်မြင်မှုရှိမယ်လို့ကျွန်တော်ကပြောလိုပါတယ်။ဒါကြောင့်မလို့တွေ့ဆုံဆွေးနွေးရေးကိုဟန်တားနေမယ်နောက်ရက်နေမယ်ဆိုရင်တော့ဒီဒီမိုကရေစီနဲ့မြန်မာနိုင်ငံပြည်သူဘက်ကိုမျက်နှာမူရဲလို့ကျွန်တော်ကမမြင်ပါဘူးခင်ဗျာ
။ဟုတ်ကဲ့ဟိုတချို့တွေကအခုမှ internet ထဲမှာနော်ရေးကြတာကြတာပေါ့ဗျာဒီဖွဲ့စည်းပုံအခြေခံဥပဒေဟာစစ်တပ်ကစစ်ဘုတ်ချုပ်တွေကသူတို့လိုချာကိုရနိုင်ဖို့အတွက်ခါရဇုတ်အတင်းအတ္တမရေးဆွဲပြီးတော့ဒီဟာနဲ့အချုပ်ဟိုတိုင်းပြည်ကိုချုပ်ထားခဲ့တယ်ဆိုပြီးတော့ရေးထားတယ်ဒါတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြင်ဖို့ကတော့လိုပါတယ်ဆိုတာအားလုံးကလည်းလက်ခံနေပြီလို့လည်းပြောနေကြတယ်ဒါတော့ဒီရတဲ့အချိန်လေးမှာပေါ့ဗျာညီကုန်းပိုင်းအနေနဲ့ကဲကိုဦးမြင့်လှိုင်ပြောမလားခင်ဗျဦးမြင့်လှိုင
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကဘလို့ဖြစ်လာတယ်လဲဆိုတော့အားလုံးသိတဲ့အတိုင်းပဲလေဟလာပြည်သူတွေကဒုက္ခရောက်နေတယ်နာကင်ပုံတိုင်းတိုက်နေတယ်နေစရာမရှိဘူးဟလာဟိုပြောရင်တော့ဟလာသူကွယ်လွန်တဲ့လူတွေကလည်းမြစ်တွေထဲမှာမျောနေတဲ့အချိန်မှာဟလာအားလုံးကဟလာ90ရာခိုင်နှုန်းကျော်ထောက်ခံပါတယ်ဆိုပြီးတော့အတည်ပြုထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်နေတဲ့အခါကျတော့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကဘလောက်တမတ်ကြရဲမကြအောင်ဆိုတာတိတ်ပြီးတော့ညံ့ထုတ်စရာအကြောင်းမရှိဘူးလေဆိုအခုအချိန်မှာဒေါ်စန်းစုကြည်နဲ့မတွေ့နိုင်ဘူးလို့ဟလာသမရယုံကဟိုပြောတယ်ဆိုကြပါဆိုဗျာဟလာနောက်ဟိုနောက်တ တကယ်တမ်းပြန်ကြည့်တဲ့အခါကျတော့အခုပြောတဲ့တာဝန်ရှိပုဂ္ဂိုလ်တွေရဲ့အနောက်ွယ်မှာဟိုသူတို့တဲ့ပို့ပြီးတော့တာဝန်ရှိတဲ့လူကြိုးကင်တဲ့လူဒုတိမဟုတ်ဟိုအမိန့်တစုံတရာချမှတ်တဲ့လူတစုရှိကောင်းရှိနေမယ်လို့ယူဆတယ်လေဆိုတော့အဲ့ဒီပုဂ္ဂိုလ်တွေအနေနဲ့ကတော့ဟလာတကယ်တမ်းတိုင်းပြည်အကျိုးအတွက်ကြည့်မယ်ဆိုရင်ကိုဘာလို့တင်တယ်တိုင်းပြည်ရဲ့ပြုပြင်ပြောင်းလဲရေးအခြေအနေကိုဘလို့ဖွံ့ဖြိုးတိုးတက်အောင်လုပ်တင်တယ်ဆိုတော့စဉ်းစားတယ်လို့ယူဆမိပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ကဲဦးမျိုးတင်ရအောင်ခင်ဗျညီကုန်းချုပ်ကလေးတို့တို့တက်တုတ်နဲ့ပြောပါအောင်ခင်ဗျဟု
တ်ကဲ့ပါဆိုတော့အခုဖွဲ့စည်းအောက်ဖို့အခြေခံဥပဒေပေါ့လေအဲ့ဒါကဘလို့နီးနဲ့မှဒီမိုကရေစီနီးလာမကြဘူးဒီမိုကရက်တစ်ကွန်စတီကျူရှင်းလာမဟုတ်ဘူးကဘာတကဘာလုံးကလည်းလက်ခံတယ်မြန်မာပြည်သူတွေလည်းဒါကိုသိတယ်ဒါအပြင်ကိုလည်းသိရမယ့်အခြေအနေရှိတယ်လေဒီလိုအခြေအနေမှာဒီလိုပေါ့တိုင်းပြည်မှာအရေးကြီးတဲ့ဩဇာတကမှရှိတဲ့ပုတ်ပြီးအများဆုံးတွေ့ဆုံဆွေးနွေးအဖြစ်ရှာတာကတော့အကောင်းဆုံးဖြစ်မယ်လို့မြင်တယ်အထူးသဖြင့်ကျွန်တော်တိုက်တွန်းလိုတာကတော့တက်မတော်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပေါ့သူကိုယ်တိုင်ကလည်းဒေါက်ဆန်စီတင်နဲ့တွေ့တဲ့ဟာကိုမတွေ့ဆုံတဲ့လို့နိုင်ငံတော်သမရကြီးကောလွှတ်တော်ဥက္ကဋ္ဌကြီးကောအများဆုံးကဒေါက်ဆန်စီတင်နဲ့အများဆုံးတွေ့ဆုံပြီးတော့လွှတ်တော်တွင်လွှတ်တော်ပနိုင်ငံရေးပြည်သူ့ရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတော့လှုပ်ဆောင်ကြပါလို့တိုက်တွန်းနှုတ်ဆော်လိုပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီမှတ်ချက်တင်နေပဲဒီသကဝိုင်းကိုတော့ဒီနေ့ညီကုန်းချိုးရမှာပါအခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ကနေဒါနိုင်ငံတော်တော်တော်မျိုးကမြန်မာအရေးနှစ်ပေါင်းများစွာလှုပ်ရှားလာသူဦးညွန့်လှအတပြင်ပြည်ထောင်နိုင်ငံလန်နာမျိုးကဘာမာဒီမိုကရက်တစ်ကွန်ဆန်အဖွဲ့ဒါရိုက်တာဦးမျိုးသိန်းနဲ့အမေရိကန်ပြည်ထောင်စုညူးယောက်မျိုးကဘာမာတူဒေးအဒီတာချိုးဟာဦးမြင့်လိုင်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပါရစေတော်တာရှင်ပေါင်းလဲကိုစိတ်နှပြကြားမှရှင်လန်းကြပါစေခင်ဗျာ